ရှိအဆန်နဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရဲ့ဝန်ကြီးဒန်နီယယ်ခရစ်တန်ဘရင့်ခ်ရဲ့ရှေ့တော်ဆလေးနိုင်ငံကြီးစဉ်တွင်မြန်မာနိုင်ငံမှာကြားဖြတ်လို့ရတွေ့ရဖို့လူသားစာနာမှုအကူအညီအကန့်အသတ်ရှိဘေးဝင်ပြူပိုးနဲ့မြန်မာဒီမိုကရေစီလမ်းကြောင်းပြန်လည်တည်ဆောက်ဖို့မြန်မာစစ်ဆေးရကိုဖိအားပေးရင်းနည်းလမ်းတွေကိုဆွေးနွေးဖို့လည်းပါဝင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အောက်တာနေထုတ်ပြန်တဲ့အခါမှာဖော်ပြထားပါတယ်။ကြားဖြတ်ဝန်ကြီးခရစ်တန်ဘရင့်ခ်ဟာအင်ဒိုနီးရှား၊မလေးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုဒီမလ29ရက်ဒီကနေ့ကနေဒီဇင်ဘာလ4ရက်နေ့ထိသွားအောင်မှာဖြစ်ပါတယ်။ဒီကိစ္စနဲ့မှာလက်ရှိအာဆီယံလက်ထောက်ကထကမ္ဘောဒီးယားနိုင်ငံကိုသွားဖို့တော့မပါပါဘူး။ကမ္ဘောဒီးယားနိုင်ငံဟာဒီဥပဒေနိုင်ငံနဲ့ပူပြီးနှီးစပ်တဲ့ဆက်ဆံရေးရှိထားတဲ့နိုင်ငံမှာခီးစဉ်တွင်ဆက်ဆံရနိုင်ငံတွေကအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဒေသတွင်ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးဆိုင်ရာရင်ဆိုင်နေရတဲ့အခြေအနေတွေဥပဒေတည်ပြောင်းလဲမှုတိုက်ဖျက်ရေးမှာပူးပေါင်းဆောင်မှုမြင့်တင်ရေးတို့ကိုဆွေးနွေးဖို့ရှိတာနဲ့အတူမြန်မာနိုင်ငံမှာဆက်ဆံသင်ပြီးနောက်ပိုင်းလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းဆွေးနွေးဖို့စီစဉ်ထားတာပါအမေရိကန်နဲ့မမေးနိုင်ငံ၆နိုင်ငံကမြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်လို့ရတဲ့ကျူးလွန်နေတာလူခွင့်ရေးချိုးဖောက်နေတာတွေကိုရပ်ပစ်ဖို့တောင်းဆိုခဲ့တဲ့တနေ့တည်းမှာပဲရထောက်နိုင်ငံသားရဲ့ဝန်ကြီးခီးစဉ်ရဲ့ထုတ်ပြန်ချက်ထွက်လာတာပါ။အဲ့ဒီထုတ်ပြန်ချက်ဟာမြန်မာပြည်သူကိုဝန်ရောက်ဆွတ်ဖက်တဲ့ပဲလိုက်တဲ့နိုင်ငံရေးဥပဒေချက်ရှိတဲ့ထုတ်ပြန်ချက်ဖြစ်တယ်ဆိုပြီးပြင်းထန်စွာကန့်ကွက်တယ်လို့စစ်ကောင်စီကဒီကနေ့မှပဲတုံ့ပြန်ထားပါတယ်။